င်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မြန်မာအစိုးရက ICJ နိုင်ငံတကာတရားရုံးကိုပထမဆုံးချိန်အစီရင်ခံစာတင်သွင်းခဲ့တာနဲ့ပတ်သက်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်တွေကိုကြားမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကနေအကာအကွယ်ပေးရေးကြားဖြတ်အရေးပေါ်စီမံချက်၄ရပ်ကိုမြန်မာအစိုးရအနေနဲ့လိုက်နာဆောင်ရွက်ဖို့ကုလသမဂ္ဂတရားရုံးဖြစ်တဲ့ ICJ ကနေဇန်နဝါရီလကအမိန့်ချမှတ်ခဲ့ပါတယ်။လေးလပြည့်ပထမဆုံးအစီရင်ခံစာကိုမြန်မာအစိုးရကမေလ23ရက်နေ့က ICJ ကိုတင်သွင်းခဲ့ပေမဲ့အများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိခဲ့ပါဘူး။မြန်မာရဲ့အစီရင်ခံစာမှာဘာတွေပါတယ်လဲဆိုတာအတိအကျမသိရသေးပေမဲ့လက်တွေ့မြေပြင်ကအခြေအနေကိုကြည့်ရင်ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေရဲ့အခြေအနေဘာမှပြောင်းလဲမှုမရှိသေးဘူးလို့ HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့နိုင်ငံတကာတရားမျှတမှုစီစဉ်တွဲဖက်ညွှန်ကြားမှု Foreign Prince Singh က VOA ကိုပြောပါတယ်
You know, from what we see on the ground, Human Rights Watch,
ကျမတို့ HRW ဖွဲ့ကြီးနေနဲ့မြေပြင်ကအခြေအနေကိုကြည့်ပြီးပြောရရင်အခြေအနေတွေဘာမှမပြောင်းလဲသေးပါဘူး။ COVID-19 ကပ်ရောဂါအခြေအနေကိုအကြောင်းပြပြီးရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုတွေနောက်ထပ်လှုပ်ဖို့အခွင့်အလမ်းဖန်တီးလိုက်တယ်လို့မျိုးလည်းဖြစ်နေပါတယ်လို့ Param Singh ကပြောသွားတာပါ။ဒါဆိုရင်မြန်မာအစိုးရဘက်က ICJ တရားရုံးရဲ့ဆုံးဖြတ်ချက်အတိုင်းအစီရင်ခံစာတင်သွင်းတာကိုကြည့်ရင်တရားရုံးရဲ့အမိန့်ကိုလိုက်နာအကောင့်ထဲပေါ်နေတဲ့သဘောမျိုးပူးပေါင်းဆောင်ရွက်နေတာမျိုးဆိုတဲ့အကောင့်မြင်စရာအကြောင်းရောမရှိဘူးလားလို့မေးတဲ့အခါမှာတော့
I mean unfortunately I think the answer is no. Not that there haven't been cosmetic efforts at trying
အကောင့်မြင်စရာအကြောင်းမရှိဘူးလို့ပဲကျွန်မအနေနဲ့ဖြေရမှာပါ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုလိုက်နာပါတယ်ဆိုတာကိုပြသဖို့စူးစမ်းတာကလည်းဟန်ပြတသက်ပဲဖြစ်ပါတယ်မြန်မာနိုင်ငံမှာသမရရဲ့ဓာတ်ရိုက်အမိန့်လမ်းညွှန်ချက်တော်တော်များများထုတ်ပြန်ခဲ့တာတွေ့ရပါတယ်တစ်ခုကလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးရည်ရွယ်တာနောက်တစ်ခုကတပ်တွေအထောက်အထားတွေကိုထိန်းသိမ်းဖို့နဲ့နောက်ဆုံးတစ်ခုကတော့အမုန်းစကားပွားများမှုကိုမလုပ်ဖို့တားမြစ်တာစတာတွေဖြစ်ပါတယ်သမရရဲ့ထုတ်ပြန်ချက်တွေကိုကြည့်ရင်ဇန်နဝါရီလမှာချမှတ်ခဲ့တဲ့ဂျားဖြတ်စီမံချက်အမိန့်အတိုင်းတွေပဲဖြစ်ပါတယ်အရေးကြီးဆုံးမေးခွန်းကတော့ဒီလိုသမရရဲ့ညွှန်ကြားချက်တွေဟာစာရက်စာရန်နေပဲလားတကယ်လက်တွေ့မှာဘာလုပ်တယ်လဲဆိုတာပါဒီအစ်စ်မှာတော့တကယ်လှုပ်ဆောင်နေတယ်ဆိုတာကိုပြောဖို့ခက်ခဲပါတယ်ဟန်ပြတက်တက်လုံနေတယ်လို့ပဲပြောရမှာဖြစ်ကြောင်းပရမ်စင်းက VOA ကိုပြောပါတယ်မြန်မာဘက်ကဂျားပြတ်စီမံဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ ICJ ကိုတင်သွင်းထားတဲ့အစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့အတွက်သူတို့အရေးကိစ္စဖြစ်တာကြောင့်သိပိုင်ခွင့်ရှိတယ်လို့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောပါတယ်
ကျွန်တော်တို့နဲ့ပတ်သက်လို့ကျွန်တော်တို့ရဲ့တရားစီရင်ရေးနဲ့ပတ်သက်လို့ကျွန်တော်တို့အမှုမှာပေါ့နော်မြန်မာဆိုရနဲ့ဂမ်ဘီယာကသူတို့ဘာတွေလုပ်နေလဲဆိုတော့ကျွန်တော်တို့သိဖို့လိုအပ်တယ်အဲ့ဒါကတော့ကျွန်တော်တို့သိပိုင်ခွင့်ရှိသည့်အလျောက်ကျွန်တော်တို့ကအဲ့ဒါကြောင့်ကျွန်တော်တို့ကတိုက်ထွန်းနေတာပါ
လက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့ရိုဟင်ဂျာတွေရဲ့အခြေအနေဟာလည်းအသက်မွေးဝမ်းကြောင်းခွင့်မရတဲ့အပြင်ကျန်းမာရေးလိုအပ်ချက်အတွက်စေဝါကူတာခွင့်မရသလိုပညာသင်ကြားခွင့်လည်းကန့်သက်ထားဆဲဖြစ်တယ်လို့ဦးထွန်းခင်ကပြောပါတယ
်အထူးသဖြင့်ရိုဟင်ဂျာ IDP ကမ်းတွေမှာရှိနေတဲ့ပြည်တွင်းထဲမှာရှိနေတဲ့ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေကအခုထိမူလသူတို့နေရာဒေသကိုသွားခွင့်မရှိသေးဘူးအထူးသဖြင့်စစ်တွေမှာဆိုရင်ဈေးကြီးကိုလည်းသွားလို့မရဘူးစေယုံကြီးကိုလည်းသွားလို့မရဘူးကျောင်းသားတွေလည်းကျောင်းတက်လို့မရဘူးရခိုင်ပြည်မြောက်ပိုင်းမှာဆိုရင်လည်းရိုဟင်ဂျာတွေကဒီနေ့ထက်ထိအဲတရွာကနေတရွာကိုသွားဖို့ဆိုရင်သူတို့မှာအကန့်အသတ်နဲ့လုထားတယ်ပြီးတော့စေယုံကြီးမှာစေကန်းသွားခွင့်မရှိဘူးခွင့်ပြုချက်တွေယူရတယ်ပြီးတော့သူတို့လေယာမြေတွေမှာသူတို့တွားပြီးတော့လေယာထုံလို့မရဘူးမြေပြင်ချင်းတွေကိုကြည့်ကြရပြင်မြန်မာပြည်ကမြန်မာဆိုးရအောင်စစ်တပ်ကောပါတခုမှဂျားဖြဲအစီရင်ခံစာနဲ့ပတ်သက်လို့အကောင့်တွေပေါ်ခဲ့တာမရှိဘူ
းရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာဆိုးရကတော့ ICJ ရဲ့ဆုံးဖြတ်ချက်ဖြစ်တဲ့ဂျားဖြဲအရေးယူစီမံချက်၄ချက်ကိုအကောင့်ထဲပေါ်နေကြောင်းလေးလပြည့်ပထမဆုံးအစီရင်ခံစာကိုမေလ23ရက်နေ့စနေနေ့ကတင်သွင်းခဲ့ပြီးဖြစ်ပါတယ်ဒီအစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိပေမဲ့ ICJ တရားရုံးဘက်ကထုတ်ပြန်ချက်တွေကိုစောင့်ကြည့်ဖို့မြန်မာအစိုးရတာဝန်ရှိသူတို့က VOA ကိုပြောပါတယ်ရှင်